ရုတ်နိုင်ငံဝူဟန်မြို့မှာစတင်ခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်သူအရေအတွက်တိုးလာနေပြီးပြည်ပနိုင်ငံတွေမှာပါကူးစက်လာနေတဲ့အတွက်စိုးရိမ်စိတ်ကြီးထွားလာနေသလိုကာကွယ်ရေးစီစဉ်တွေကိုလည်းမြှင့်တင်နေကြပါတယ်မြန်မာနိုင်ငံမှာလည်းယောဂကုသသူမတွေ့သေးပေမဲ့တရုတ်နှစ်တိကူပွဲနှီးကပ်လာတဲ့အမျှကာကွယ်ရေးလုပ်ငန်းတွေကိုအချိန်မြင့်ဆောင်ရွက်နေတဲ့အကြောင်းစစ်မှားရေးဌာနတာဝန်ရှိသူတွေကပြောပါတယ်ဒီကြောင်းအပြည့်စုံကို VOA မြန်မာပိုင်းသတင်းတောက်စုစုကပြောပြမှာပါရှင်
ဒီကနေ့နှစ်ကုန်ပိုင်းလောက်ကစပြီးတရုတ်နိုင်ငံဝူဟန်မြို့မှာစတင်ဖြစ်ပွားခဲ့တဲ့ Novel Coronavirus ရောဂါပိုးကူးစက်ထရသူ191ယောက်ရှိနေပြီးလူ၄ဦးသေဆုံးခဲ့တယ်လို့ဒီကနေ့တရုတ်အာဏာပိုင်တွေကထုတ်ပြန်ထားပါတယ်။ကူးစက်နှုန်းများပြီးသေဆုံးမှုမြင့်တက်လာနေတဲ့ဒီရောဂါပိုးနဲ့ပတ်သက်ပြီးဟောင်ကောင်၊မလေးရှား၊ဖိလစ်ပိုင်၊စင်ကာပူ၊ထိုင်ဝမ်၊ထိုင်း၊ရုရှား၊ CNN နဲ့မြန်မာနိုင်ငံမှာရောဂါကာကွယ်ရေးလုပ်ငန်းတွေကိုမြင့်တက်ဆောင်ရွက်နေပါတယ်။မြန်မာနိုင်ငံမှာတော့အပြည်ပြည်ဆိုင်ရာလူစိတ်တွေနဲ့ရေစိတ်တွေအပြင်တရုတ်နိုင်ငံနဲ့ထိစပ်နေတဲ့နယ်စပ်တွေမှာရောဂါကာကွယ်ရေးအတွက်ဆောင်ရွက်နေတယ်လို့ကျန်းမာရေးနဲ့အာဂစားဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။အခုလာမယ့်တောက်ချာနေ့ဆိုတရုတ်နှစ်တကူရောက်ပြီးဖြစ်တာကြောင့်ရောဂါကာကွယ်ရေးလုပ်ငန်းတွေကိုပုံမှန်ထပ်ပို့ပြီးဆောင်ရွက်နေတယ်လို့ဗဟိုကူးစက်ရောဂါတိုက်ဖျက်ရေးဌာနကဒုတိယညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးကပြောပါတယ်။
ကွာတိုင်းသားလူနာရဲအစ်စ်ကလည်း25နှစ်ဆိုရင်စပါမယ်အစ်စ်တခုမှဆိုလို့ရှိရင်လည်းအမိသားစုလိုက်အသွားအလာတွေလည်းများတယ်ဆိုတော့ခါကြတော့ကောင်းနေတဲ့ဇာတ်တော့ပိုကျူးဆိုင်ရတော့မှာပါနော
်အခုဖြစ်ပေါ်နေတဲ့ကိုရိုနာဗိုင်းရပ်စ်ရောဂါရဲ့လက္ခဏာအများစုကကိုပူပြီးဖျားတာအသက်ရှူကျက်တာနဲ့အဆုံးနှစ်ဖက်လုံးရောင်းနေတာတွေတွေ့ရတတ်ပြီးယာတိတုပ်ကွေးလက္ခဏာနဲ့ဆင်တူတယ်လို့ဆိုပါတယ်ယောဂပြင်းထန်လာရင်တော့အဆုတ်ရောင်ယောဂ SARS နဲ့ MERS တို့ပြီးကြောက်ကက်ပြက်စီးတဲ့အဖြစ်ဖြစ်သွားနိုင်ပါတယ်တရုတ်နိုင်ငံမှာ2002ခုနှစ်တုန်းက SARS လို့ခေါ်တဲ့ကူးစက်မြန်ပြင်းထန်အဆုတ်ရောင်ယောဂဖြစ်ခဲ့ပြီးအာရှတိုက်အထိပြန့်နှံ့ခဲ့တာကြောင့်တစ်နှစ်အတွင်းမှာယောဂကူးစက်ခံရသူ 8,000 ကျော်တဲ့က 1,000 နီးပါးသေဆုံးခဲ့တဲ့ဖြစ်စဉ်ရှိခဲ့ပါတယ်။အခုဖြစ်နေတဲ့ကိုရိုနာဗိုင်းရပ်စ်ယောဂပိုးဟာလူအချင်းချင်းကူးစက်တတ်ကလားဆိုတဲ့သံသယကိုတော့ကမ္ဘာ့ကျန်းမာရေးအဖွဲ့အစည်းအနေနဲ့တိတိကျကျမပြောနိုင်သေးပဲရှာဖွေနေတယ်လို့ဒေါက်တာခင်ခင်ကြီးကပြောပါတယ်
။ WHO ရဲ့ Regional Director နဲ့ Bloomberg မှာပြောထားတဲ့ဟာကိုကိုးစားပြီးပြောမှန်ဆိုလို့ရှိရင်တော့ခုလက်ရှိနေတဲ့ WHO ကဆိုလို့ရှိရင်လူအနေနဲ့လူကူးစက်တဲ့ဆိုတဲ့စက်တွေတချို့လေးတော့ရထားပြီပေါ့နော်။ဒါပေမဲ့လို့သူတို့က clear evidence မရှိသေးဘူး။တကယ်လို့ virus ကလူကူးစက်နိုင်ကြလားဆိုတဲ့ clear evidence မရှိသေးဘူး။ဒါကြောင့်မလို့ခုတည်းတည်းမှာတော့လူကလူကူးစက်တယ်ဆိုပြီးတော့မပြောနိုင်သေးဘူး။
အခုဖြစ်နေတဲ့ Novel Coronavirus ရောဂါအတွက်ကာကွယ်ဆေးမရှိသေးပေမဲ့ကျူတင်ကာကွယ်နိုင်မှုအတွက်ကတော့တကူရီကျန်းမာရေးကိုဂရုစိုက်ပြီးတရိတ်ဆန်တွေနဲ့တိုက်ရိုက်ထိတွေ့တာမျိုးကိုရှောင်ကျဉ်ရမှာပါ။ကူးစက်နှုန်းမြင့်တက်နေတဲ့ဒီရောဂါနဲ့ပတ်သက်ပြီးမြန်မာနိုင်ငံအနေနဲ့တန်လျာလူနာမတွေ့ရှိသေးပေမဲ့အပြည်ပြည်ဆိုင်ရာခီးသွားတွေအနေနဲ့ကျန်းမာရေးဆိုင်ရာအကြံပေးချက်တွေကိုလိုက်နာပြီးကျန်းမာရေးဝန်ကြီးဌာနရဲ့တရားဝင် website နဲ့မြန်မာ CDC Facebook page တို့ကထုတ်ပြန်တဲ့ကျန်းမာရေးလမ်းညွှန်ချက်တွေကိုလိုက်နာဖို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနကတိုက်တွန်းထားပါတယ်